ျက်မာတော်မူပါစဒူတော်မောင်ရေငါတို့မြန်မာလူမျိုးတွေမှာအလုတ်နဲ့ပတ်သက်ပြီးစကပုံကလေးတွေရှိတယ်မင်းလည်းကြားဘူးမှာပါအလုတ်ဟုသူများဂုံရှိစွာအလုတ်မရှိကဘဝမရှိနိုင်တဲ့တိတ်ကိုနားထောင်လို့ကောင်းပါတယ်ငါတူဒါပေမဲ့ငါတို့မြန်မာနိုင်ငံမှာအလုတ်လက်မဲ့လူအေးကတိတ်ကိုများပြားလွန်းနေပြီးအလုတ်ရှိတဲ့လူနည်းစုဟာလည်းအလုတ်ဝင်ထဲမှာမပျော်ပိုက်ကြပဲလုပ်ငန်းခွင်စိတ်ဖိစီးမှုများနေတဲ့အကြောင်းတနေ့ကသတင်းတစ်ပုဒ်မှာဖတ်လိုက်ရတယ်ဘယ်လိုအထီးကြောင့်စိတ်ဖိစီးမှုများနေကြတယ်လဲဆိုတော့မြန်မာနိုင်ငံမှာရှိတဲ့အလုတ်လောက်ကိုင်းနေသူအလုတ်သမားအယောက်တရာမှာ95ယောက်ကလုပ်ငန်းခွင်နဲ့ပတ်သက်ပြီးစိတ်ဖိစီးမှုတွေရှိနေကြပါတယ်ဒီစစ်တမ်းဟာမြန်မာနိုင်ငံတဝန်းမှာရှိတဲ့ professional အဆင့်အလုတ်သမားတချို့ကို job net ကငနေပြီးလက်တလောကောက်ယူထားတဲ့ကိန်းကနန်းလို့သိရပါတယ်ဒါဟာကုမ္ပဏီဝန်ထမ်းအများစုကိုကောက်ယူထားတဲ့စစ်တမ်းဖြစ်လိမ့်မယ်ငါတူအဘအထင်အစိုးရဝန်ထမ်းတွေတော့မပါတော့ပါဘူးအစိုးရဝန်ထမ်းအများစုကတော့ကုမ္ပဏီဝန်ထမ်းတွေလောက်စိတ်ဖိစီးမှုများလိမ့်မယ်မဟုတ်ဘူးလို့ရေဘူးရယူဆလို့ရပါတယ်။ဘာကြောင့်ဆိုအစိုးရအလုံးမှာကမလုံမရှုပ်မပြုတ်နေသွားရင်အချိန်တန်ရာဒူးတိုးပြီးရှေ့ဆက်စခန်းသွားလို့ရပေမဲ့ကုမ္ပဏီဝန်ထမ်းမှကြတော့မရဘူးလေငါတူ။ကုမ္ပဏီဝန်ထမ်းဘွားဟာကြိုးတက်မော်လမ်းလျှောက်နေရတာနဲ့တူပြီးအချိန်မရအလုံးလက်မဲ့ဘွားကိုရောက်သွားနိုင်တယ်မဟုတ်လား။အစိုးရဝန်ထမ်းကတော့တော်ယုံတန်ယုံအပြစ်ကျူးလွန်ရင်သတိပေးတာလောက်ပဲခံရပြီးတော်တော့ကိုအချိန်နေဆိုးမှအလုံးကနေရက်စဲခံရတဲ့အနေအထားရောက်နိုင်တာဖြစ်ပေမဲ့ကုမ္ပဏီဝန်ထမ်းကတော့ဘာမဟုတ်တဲ့အသေးဖွဲပြဿနာလေးကအစအလုတ်ကနေရက်စဲခံရတဲ့အနေအထားအချိန်မီရောက်သွားနိုင်ပါတယ်။တလောကရုပ်တံကုမ္ပဏီကြီးတစ်ခုမှအလုတ်လုပ်နေတဲ့ငါမိတ်ဆွေရဲ့တားကလေးတယောက်အဖြစ်ကိုမင်းကိုပြောပြရအောင်မယ်။သူကအဲ့ဒီကုမ္ပဏီမှာအတန်ဖန်းအင်ဂျင်နီယာလေးတယောက်ပါ။အတန်ဖန်းဆက်တွေတက်ထားတဲ့စတူဒီယိုထဲမှာဆက်တွေအတွက်အရန်အေးလွန်းတဲ့အဲကွန်းတွေတက်ထားရတယ်။ဒီနေ့သူအလုတ်လုပ်တဲ့စတူဒီယိုထဲကိုကုမ္ပဏီပိုင်ရှင်ရဲ့အမျိုးသမီးရောက်လာတယ်။အရန်အေးလွန်းလှတဲ့အတွက်ငါမိတ်ဆွေရဲ့အသားကလေးဟာသူ့လက်တွေကိုဘောင်းမီအိတ်ကတ်တဲထဲ့ထားမိတယ်။ဒါကိုတထေးရဲ့အမျိုးသမီးကသူ့လာတာမြင်ရတာနဲ့သူ့ကိုမလေးမစားလုပ်ပါတယ်ဆိုပြီးအလုတ်ကတန်းဖြုတ်လိုက်ပါတဲ့ငါတူ။အဲ့ဒီကုမ္ပဏီမှာပဲတထေးရောင်းလဲနေတာကိုမတ်တက်ရက်ပြီးနှုတ်မဆက်မိလို့အလုတ်ပြုတ်သွားတဲ့သူ။တထေးရဲ့အခန်းတကားကိုကြိုတင်မခောက်မိပဲဝင်သွားမိလို့အလုတ်ပြုတ်တဲ့သူ။ရုတ်တရက်နေထိုင်မကောင်းဖြစ်လို့ခွင့်ယူမိတာကိုခွင့်အတွက်တရက်ကြိုတင်အကြောင်းမကြားမိလို့အလုတ်ပြုတ်တဲ့သူ။အလုတ်ချိန်မှာဧည့်သည်ကိုထွက်တွေ့ပြီလို့အလုတ်ပြုတ်တဲ့သူတထေးဖုံးကော်တာကိုအမင်းရှိပါလို့ထဲ့မပြောလို့အလုတ်ပြုတ်တဲ့သူဘာမှမမယ်ရရမကျူးလွန်ပါပဲနဲ့အလုတ်ကပြုတ်သွားတဲ့သူတွေဒူးနဲ့ဒီရှိနေပါတဲ့ဒီလိုပဲအခြားကုမ္ပဏီတွေမှာလည်းရုံးအကူမဟုတ်ပါပဲနဲ့ကုမ္ပဏီအလုတ်မဟုတ်ပါပဲနဲ့တထေးရဲ့ကလေးအကြောင်းအကျိုးဖို့လုပ်ပေးရတာမန်နေဂျာစားဖို့အတွက်ထမင်းထွက်ဝယ်ပေးရတာမန်နေဂျာအိမ်အတွက်ဈေးဝယ်ပေးရတာကားရီဈေးပေးရတာပန်းချံကိုပေါင်းတင်ပေးရတာတွေလည်းရှိနေဖြစ်နေတာပါပဲခုနကပြောတဲ့လုပ်ငန်းခွင်စိတ်ဖိစီးမှု95ရာခိုင်နှုန်းရှိတဲ့အလုပ်သမားတွေထဲမှာစစ်တမ်းရ 31.8 ရာခိုင်နှုန်းကလစာကြောင့်စိတ်ဖိစီးပြီး 30.9 ရာခိုင်နှုန်းကအလုပ်ကြောင့်စိတ်ဖိစီးတယ်။ 22.3 ရာခိုင်နှုန်းကတော့လုပ်ဖို့အကင်ဘက်တွေကြောင့်စိတ်ဖိစီးပြီး 21.6 ရာခိုင်နှုန်းကတော့အထက်လူကြီးတွေကြောင့်စိတ်ဖိစီးပါတယ်။ထူးထူးခြားခြားအဲ့ဒီအထက်မှာ 10.1 ရာခိုင်နှုန်းကတော့ကားကျက်လို့စိတ်ဖိစီးပါတယ်ငါတူ။မင်းသိတဲ့အတိုင်းပဲငါတို့နိုင်ငံရဲ့စီးပွားရေးချွတ်ချုံကြမှုငွေကြေးဖောင်းပွားမှုဆင်းရဲနွမ်းပါမှုနိုင်ငံရေးမတည်မငြိမ်ဖြစ်မှုအလုတ်ကိုင်းရှားပါမှုအဲ့ဒါတွေကိုအခွင့်ကောင်းယူပြီးနိုင်ငံသားလုပ်ငန်းရှင်တွေနိုင်ငံသားလုပ်ငန်းရှင်ခရိုနီတွေကဂုတ်သွေးဆုပ်အမျက်ထုတ်နေကြတာပါမဆုတ်မပို့လစာငွေကလေးပေးပြီးလုတ်အားကိုကြံရင်ကျိတ်ဆက်တယ်ထဲကျိတ်လိုက်တဲ့ကြံဘက်လိုရတဲ့လောက်ညှိယူနေကြတာပါနေကလာလုတ်တဲ့အလုတ်သမားတွေဆိုအတော့ကိုဒုက္ခရောက်ကြရပါတယ်အိမ်ခန်းကားကထမင်းစိတ်လမ်းစိတ်ကျမကြီးစိတ်နှုတ်လိုက်ရင်ရတဲ့လကကဘာမှကိုမကြံတော့ပါဘူးသူ့ထမင်းစားပြီးသူ့ကြုံခံနေရတယ်လို့ပါပဲအလုတ်ထဲမှာလည်းအလုတ်ရှင်ရဲ့နိုင်တဲ့အစင်းင်းပြူးကျင်တာကန့်တက်အချိန်တွင်းမှာမြားပြားလွန်းလာတဲ့အလုတ်တွေကိုပြီးအောင်လုတ်ရတာလစာငွေနှဲပါတာအချိန်ပိုဆင်းပြီးလုတ်အားကမရတာအထက်လူကြီးတွေကဖိအားပေးခိုင်းစေတာလုတ်ပေါ်ကင်ဘက်တွေနဲ့အစင်မပြေတာစရတွေကလည်းအလုတ်ထဲမှာစိတ်ဖိစီးမှုများတာတွေရဲ့အကြောင်းရင်းတွေပေါ့ငါတူဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့အလုတ်ရှင်အလုတ်သမားအခွင့်အရေးတန်းတူရှိပြီးအလုတ်ရှင်အလုတ်သမားခန္ဓာချင်းဆိုင်ရာ EC စာချုပ်ထဲမှာပါတဲ့အချက်လက်တွေဟာညီညွတ်မျှတတာကြောင့်ဖွံ့ဖြိုးဆဲငရုနိုင်ငံလိုအလုတ်သမားတွေကိုတစ်ဖက်သက်အသာစီးယူလို့မရပါဘူးအလုတ်သမားမှလည်းအလုတ်သမားအခွင့်အရေးအပြည့်အဝပေးထားပါတယ်ငရုနိုင်ငံမှာတော့အဲ့ဒီဖွံ့ဖြိုးပြီးနိုင်ငံတွေလိုတရားမျှတတဲ့အလုတ်ရှင်အလုတ်သမား EC စာချုပ်တွေမချုပ်ဆိုနိုင်သေးပါဘူးဒါကိုအစိုးရတက်ကဖိနှိပ်ခံအလုတ်သမားတွေဘက်ကတမတမတ်ကြကြရက်တီပြီးတရားမျှတတဲ့အလုတ်ရှင်ရောအလုတ်သမားပါသဘောတူကျင့်တဲ့ EC စာချုပ်ချုပ်ဆိုဖို့အမှန်တကယ်စ조사ပေးဖို့လိုအပ်နေပါပြီ။ဒါမှသာအဖိနှိပ်ခံအလုပ်သမားတွေကိုကိုစားပြုတဲ့အစိုးရဖြစ်လာမှာပါငါတူ။ကဲပါလူကလေးရေဒီတစ်ပတ်တော့ဒီလောက်ပါပဲကွယ်။မင်းလည်းအားရင်ငါစီစာပြန်မှာမ မင်းရဲ့အစာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘဆန်နီဦး